မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကမမျှော်လင့်မထားတဲ့ယာဒီယာဒူးကနေနှုတ်ထွက်စာတင်ခဲ့ပြီးတဲ့နောက်သူ့ရဲ့နှုတ်ထွက်စာကိုဘယင်ကလက်ခံခဲ့ပေမဲ့ဝန်ကြီးချုပ်တဲ့မခန့်နိုင်ခင်အထိယာယီဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဖို့ပြောကြားခဲ့ပါတယ်ဝင်ကြီးချုပ်တဲ့မခန့်နိုင်ခင်နဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တဲ့မဖွဲ့နိုင်ခင်အထိဒေါက်တာမဟာတီးရဆက်လက်တာဝန်ယူသွားမယ်လို့သူ့ရဲ့ရုံးကကြေညာချက်ထုတ်ပါတယ်။ထင်ရှားရဲ့နိုင်ငံရေးကောင်းဆောင်အန်ဝါအီဘရာဟင်ကိုဘေးဖယ်ပြီးတော့မြန်မာအစိုးရအထက်ဖွဲ့နိုင်ဖို့ဝင်ကြီးချုပ်ရဲ့ဘာသာတူပါတီနဲ့တခြားအတိုက်ခံပါတီတွေကြားစနေတနင်္ဂနွေရုံးပိတ်ရက်အတွင်းဆွေးနွေးခဲ့ကြပြီးတဲ့နောက်ဝင်ကြီးချုပ်မဟာတီးရဒီကနေ့နှုတ်ထွက်စာတင်တာဖြစ်ပါတယ်။ဒေါက်တာမဟာတီးရနှုတ်ထွက်ကြားဝင်ကြီးချုပ်ရဲ့ကြေညာချက်ရုံးရဲ့ကြေညာချက်ထဲမှာတော့ဘာကြောင့်လဲဆိုတာရှင်းပြမထားပါဘူး။ပါတီကောင်းဆောင်မဟာတီးရဘက်ကရည်တည်တဲ့အနေနဲ့ဘာသာတူပါတီကလည်းမြန်မာအစိုးရတွေကနေနှုတ်ထွက်တယ်လို့ဒီကနေ့မှပဲကြေညာပါတယ်။ဒါပေမဲ့ဒေါက်တာမဟာတီးရဟာဘာသာတူပါတီဥက္ကဋ္ဌရာထူးကနေလည်းနှုတ်ထွက်ခဲ့တာပါ2018ရွေးကောက်ပွဲမှာအသက်60ကျော်ဒေါက်တာမဟာတီးရအနိုင်ရခဲ့ပြီးတဲ့နောက်နောက်နှစ်နှစ်ကြာရင်မစ္စတာအန်ဝါကိုရာထူးထွက်ပြီးမယ်ဆိုတဲ့ကတိနဲ့မြန်မာအစိုးရဖွဲ့ထားတာဖြစ်ပါတယ်။လက်ရှိမှာဘယ်ပါတီကမှအစိုးရဖွဲ့နိုင်လောက်အောင်စွတ်တော်အမတ်အရေးအတွက်မပြေတာကြောင့်စီးပင်းကံဘရင်ကအစိုးရတက်ဖွဲ့နိုင်ဖို့နိုင်ငံရေးပါတီတစ်ခုခုကိုဖိတ်ခေါ်မလားဒါမှမဟုတ်ရွေးကောက်ပွဲတက်ကျင်းပါမလားဆိုတာဆောင်ကြည့်ရမှာဖြစ်ပါတယ်။ဒီချိန်လုံးကဒေါက်တာမဟာတီးရရဲ့အလုပ်တင်ဖြစ်ခဲ့ပြီးနောက်မှာနိုင်ငံရေးပြိုင်ဘက်ဖြစ်လာတဲ့အန်ဝါအီဘရာဟမ်ကိုလိန်လူချင်းဆက်ဆံတဲ့ဆွဲဆွဲချက်နဲ့ဒေါက်တာမဟာတီးရအရင်ဝန်ကြီးချုပ်တာဝန်ယူထားစဉ်မှထောင်ချခဲ့ပြီးတော့ပြီးခဲ့တဲ့မေလကမှမလေးရှားပြည်ရဲ့လူငင်းချမ်းသာခွင့်နဲ့သူပြန်လွတ်လာခဲ့တာဖြစ်ပါတယ်။